ရန်ကုန်နန်းဒေသကြီးဗုဒ္ဓထောင်ခရိုင်ဗုဒ္ဓထောင်မြို့နယ်တွင်လူငယ်နှင့်စိတ်ဆီကံသိပညာပေးတော်ရှိုးကိုပြန်ကြားရေးနှင့်ပြည်သူဆက်ဆံရေးဦးစီးဌာနလူထုအခြေဖြစ်ဗဟုဌာနကွန်မြူနတီစနာခန့်မှတွင်စက်တင်ဘာလ9ရက်နေ့နေ့လယ်တနင်္ဂနွေအချိန်ကကျင်းပပြုလုပ်ခဲ့ကြောင်းသိရပါသည်။
အဆိုပါတော်ရှိုးတွင်ပြန်ကြားရေးနှင့်ပြည်သူဆက်ဆံရေးဦးစီးဌာနဗုဒ္ဓထောင်မြို့နယ်ယုံမှဦးစီးရရှိတော်ခင်ဝင်းကြီးကယခုလိုမေးမြန်းဆွေးနွေးခဲ့ပါသည်။ဆရာမအမင်္ဂလာပါရှင်။မင်္ဂလာပါရှင်။ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ရတော့ကတော့လူငယ်နဲ့စိတ်အစည်းကအကြောင်းလေးကိုတော်ချူကြိုက်သွားမှာဖြစ်ပါလိမ့်ရှင်။ဟုတ်ကဲ့ပထမဦးဆုံးဆရာမရဲ့နာမည်လေးမိတ်ဆက်ပေးပါအောင်ရှ လူမင်းရဲ့စိတ်စည်းကမ်းပြောမယ်ဆိုရင်စိတ်စည်းကမ်းဆိုတာကစိတ်ဟူတော့အပိုင်းနဲ့စည်းကမ်းဟူတော့အပိုင်းတစ်ပိုင်းရှိပါတယ်။အဲ့တော့စိတ်ကိုမနှောဟာရီယာနှလုံးညံအသိဥနှောက်ဆက်တဲ့အဖြစ်အဓိပ္ပာယ်ဖွင့်ဆိုထားပါတယ်ရှင်။စည်းကမ်းကိုစင်းမြင်ပြာဒန်းကျက်လို့လည်းဆိုရတယ်ရှင်။စည်းကမ်းမှာလိုင်းနာဆောင်ရွက်မဲ့စည်းကမ်းမလိုင်းနာရှောင်ကျင်ရမဲ့စည်းကမ်းဒီလိုနှမျိုးရှိပါတယ်။အဲ့တော့စည်းကမ်းနဲ့စိတ်စည်းကမ်းကမတူညီပါဘူး။လူတွေဟာဘဝအတွေ့အကြုံတရားပေါ့နော်။လူချင်းချင်းလူဖွဲ့စည်းတွင်မိသားစုတွေမိတ်ဆွေတွေတငယ်ချင်းတွေတနိုင်ငံနဲ့တနိုင်ငံပေါင်းသင်းနေထိုင်ရရအောင်စည်းကမ်းများသတ်မှတ်ထားကြပါလိမ့်ရှင်
။ဟုတ်ကဲ့ပါရှင်။
စည်းကမ်းဆိုတာကိုရှိကြပါတယ်။အဲ့တော့သတ်မှတ်ထားတဲ့စည်းကမ်းစည်းမြင့်ဥတွေကိုလိုက်နာကြမှာဖြစ်ပါတယ်။အဲ့တော့စည်းကမ်းရှိခြင်းကသူတော်ကောင်းတို့ရဲ့လက္ခဏာဖြစ်တဲ့ရောက်ရခတ်တဲ့စိတ်ကိုစည်းကမ်းတရားရှိစေအတွက်စိတ်နဲ့စည်းကမ်းကိုတွဲထားပါရှင်
။ဟုတ်ကဲ့ပါရှင်။
အဲ့တော့အနာဂတ်မှာကောင်းဆောင်လုပ်မဲ့လူငယ်များဟာစိတ်စည်းကမ်းကိုမလွဲမသွေလိုက်နာကြမှာဖြစ်ပါတယ်။စိတ်စည်းကမ်းဒီအကြောင်းပဲဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါဆရာ။ဆရာမစိတ်ရဲ့ဂုဏ်တတိအကြောင်းလေးကိုလည်းပြောပြပေးပါအောင်
ဆုကဲ့ရှင်။စိတ်ရဲ့ဂုဏ်တတိအကြောင်းပြောမယ်ဆိုရင်စိတ်ဆိုတာလူတွေမှာရှိနေတဲ့အလွန်ကြီးတဲ့စိတ်ပိုင်းဖြစ်ပါတယ်။အဲ့တော့အလွန်ကြီးတဲ့စိတ်ပိုင်းဖြစ်တဲ့စိတ်မှာစိတ်ရဲ့ဆန္ဒစိတ်ရဲ့တဘောအာယုံများကတည်ခြင်းဖြစ်ပါတယ်ရှင
်။ဟုတ်ကဲ့ပါဆရာ
။အာယုံများကိုတည်တော့တဘောကလည်းစိတ်ဖြစ်ပါတယ်။စိတ်ကလွဲပြီးခြားအောင်ခံစားနိုင်စွမ်းနဲ့အောင်ခံစားနိုင်စွမ်းမရနိုင်ပါဘူးရှင်။ဒါစိတ်ဆိုတာဖြူတယ်မဲတယ်လှတယ်ရုပ်ဆိုးတယ်စသည်ကိုကြည့်ရှိပါတယ်။အတန်နဲ့ပတ်သက်ရင်လည်းစူညံတယ်ကြဲလောင်တယ်တိုးတယ်တာယာတယ်ပေါ့နော်အတန်မှတာယာဘူးဆိုတော့သိရပါတယ
်။
အစားသောက်နဲ့ပတ်သက်ရင်လည်းစိတ်ကချိုးတယ်ခါတယ်ဒါချင်းနဲ့ဆက်တဲ့ငန်းနဲ့ဆက်ပြီးသိကြတယ်စိတ်ပဲဖြစ်ပါရှင
်။ဟုတ်ပါပါဆရာ။
အော်ပွေးတာနန်းနာတဲ့အတွေ့အထိညဉ့်ညံ့တာတွေပျော့ပြောင်းတာတွေမာကြောတာကိုလည်းတည်ရတဲ့စိတ်ပဲဖြစ်ပါတယ်။ဒါကြောင့်စိတ်ဆိုတာအယုံ၅ပါးနဲ့အခြားတော့အကြောင်းအရာများကိုလည်းသိပါတယ်ခံစားနိုင်ပါတယ်ရှင်
။ဟုတ်ပါပါရှင်။
ဟုတ်သိခြင်းနဲ့ဆိုင်ရအတိအယုံရယူနိုင်ခြင်းကစိတ်ရဲ့ကုန်တတိပဲဖြစ်ပါတယ်ရှင်။ဒါတွေကိုစိတ်တိပဲပြန်ရှင်များကအုံနောက်ရဲ့တဘောအုံနောက်တတိဖြစ်ဖွင့်ဆိုထားကြပါတယ်။ဒါတွေကစိတ်ရဲ့ကုန်တတိပဲဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နောက်တစ်ခုကဆက်မစိတ်ရဲ့အယူဝါဒတဘောတရားလေးကိုလည်းပြောပြပေးပါဦးရှင်။ဟုတ်ကဲ့ရ
ှင်။စိတ်ကဲ့ဤဝါဒတဘောတရားပြောမယ်ဆိုရင်စိတ်ကဲ့ဖွဲ့စည်းမှုဆန္ဒများအကြံစည်များစိတ်ကူးစိတ်တမ်းများကြိုးစားအားထုတ်မှုနဲ့တွေးတောကြံစားမှုများဘဟုတရအတွေ့အကြုံများပေါ့နော်အသိအမြင်ဝိစာသိပ္ပံဆိုင်ပညာရပ်များနောက်ပြီးတော့ကျွမ်းကျင်လိမ္မာမှုများလည်းပါဝင်ပါတယ်။နောက်ချစ်ချင်းမုန်းကြီးခံစားခြင်းအမှတ်ရခြင်းသတိရခြင်းဆိုတဲ့ဉာဏ်ပညာရက်ခတ်ဆန္ဒကလည်းစီးနေတူစနစ်များနဲ့တူစိတ်ရဲ့အယူဝါဒတဘောများလည်းဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါဆရာ။နောက်တစ်ပါနော်ဆရာမထပ်ပြီးတော့ကြာတော့ဖြည့်ဆွဲပြီးတော့ပြောဆက်ရှင်းပြပေးပါအောင်။
ဟုတ်ကဲ့ရှင်။ဒီစိတ်စည်းကမ်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဖြည့်ဆက်ပြောမယ်ဆိုလို့ရှိရင်ပေါ့နော်စိတ်ဆိုးရှိသူကကောင်းအောင်လေ့ကျင့်ပြီးရတယ်လို့စိတ်ကောင်းရှိသူကလည်းစိတ်ဆိုးစိတ်ပုတ်ဖြစ်လာတတ်ကြပါလေ။စိတ်ကောင်းရှိသူကလူပေါင်းပွားမှာအေးချမ်းသာရပြီးငြိမ်းချမ်းမှုရရှိကြပါတယ်။တိုးတက်ပြည့်စုံမှုရှိကြပါတယ
်။
ဒါကြောင့်စိတ်ကောင်းရှိသူကအစဉ်တော်ရစိတ်ကောင်းတည်ရှိတဲ့လူအပ်ပါတယ်။ပေါ်တော့စိတ်ဆိုးစိတ်ပုတ်ရှိတဲ့သူကစိတ်ကောင်းစိတ်မြေကိန်းဟောင်းလာစီရင်ကလည်းစိတ်ကပြည့်ပြည့်နာဖြစ်တဲ့ကြောင့်မလို့စိတ်ကိုစည်းကမ်းပြည့်ထိန်းချောင်းဖို့လည်းလိုအပ်ပါတယ်စိတ်ကိုစည်းကမ်းပြည့်ထိန်းချောင်းပြီးတော့ပြည့်ပြည့်လို့ရပါတယ်ရှင
်ဟုတ်ပါပါ
ဆောစိတ်ကောင်းစင်ကြောင်းမရှိတဲ့သူကဆိုရှင်လူများအတွက်ကောလူတို့စီအတွက်အရေးကြီးပါတယ်စိတ်ကောင်းမရှိရင်နေတဲ့စီရင်ပြည့်များလူရဲ့မှုတွေနှိမ့်ဆက်ငြိမ်းမှန်းမှုတွေဖြစ်တတ်ကြပါတယ်အဲ့တော့ဒါတွေရှိတတ်ကြပါတယ်ပေါ့နော်လူတို့ရဲ့စိတ်ကစိတ်ကောင်းစိတ်မြတ်တည်ရှိတယ်ရန်စိတ်စည်းကမ်းအလွန်အရေးပါသောကိစ္စတရားဖြစ်ပါတယ်။ဒါကြောင့်စိတ်စည်းကမ်းရှိသူမှသာလျှင်စိတ်ကောင်းစိတ်မြတ်စွာရှိလာနိုင်ပါတယ်လို့ပဲဖြစ်ဆက်ပြောကြားချင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုပေါ့နော်ဆရာမလူငယ်နဲ့စိတ်စည်းကမ်းအကြောင်းလေးကိုလူငယ်တွေသိအောင်ပေါ့နော်ဆက်ဆက်ဝင်ဝင်လာရောက်ပြီးတော့လို့ဆိုလေးရိုက်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်
။အဆိုပါသတင်းကိုဝတ္ထောင်မျိုးနဲ့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမှပေးပို့ခြင်းဖြစ်ပါတယ်။